မြန်မာဆီယနာသိန်း၃နှစ်ကျော်တဲ့အရတာ၉00နီးပါးအသက်ဆုံးရှုံးခဲ့တယ်လို့နိုင်ငံချင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီပမာဏဟာလက်လန်းမီဒီယာကောက်ယူထားတာဖြစ်ပြီးတကယ်အရေးအတွက်ကဒီချက်ပိုများနေတယ်လို့လည်းပြောပါတယ်။အခုလိုသိဆုံးခဲ့ရသူတွေနဲ့ပတ်သက်လို့ကျူးလွန်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးနိုင်ငံတကာတိုင်ဝမ်ကမျက်ကွယ်မပြုဖို့လည်းတောင်းဆိုနေကြပါတယ်။ရန်ကုန်ကသတင်းပေးပို့လာတာကိုခြေခံပြီးမမျှသတင်းအောင်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့2021 February ဒီနေ့ကနေ2024 November 29ရက်အတွင်းစစ်ကောင်စီကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ပြည်သူဦးရေ6000နီးပါးရှိပြီဆိုတာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဒီကနေ့ November 29ရက်နေ့မှာနောက်ဆုံးရသိရင်သတင်းထုတ်ပြန်လိုက်ပါတယ်။သိဆုံးခဲ့ရသူတွေကဆီယနာရှင်စနစ်ကိုဆန့်ကျင်သူတွေဒီမိုကရေစီလှုပ်ရှားသူတွေနဲ့ပြည်သူတွေဖြစ်တယ်လို့အကျဉ်းဆောင်နဲ့သိဆုံးတာစစ်ကြောရေးမှတည်ဆုံတာစစ်ကောင်စီလင်းနဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တည်ဆုံတာစတဲ့အချက်တွေကြောင့်တည်ဆုံခဲ့တာဖြစ်တယ်လို့ပြောပါတယ်။အာဏာသိမ်းကာလတည်ဆုံစီရင်6000နီးပါးမှာတည်ဆုံသူ6000ကိုဘယ်သူဘယ်ဝါဆိုတာအတည်ပြုနိုင်ခဲ့ပြီး2600ကိုတော့အတည်ပြုဆဲဖြစ်တယ်လို့ AAPP ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာဆီယနာသိမ်းမှုကိုဆန့်ကျင်လို့ဖမ်းဆီးထိန်းသိမ်းခံရသူတွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေဟာအကျဉ်းဆောင်တွေထဲမှာလူခွင့်ချိုးဖောက်ခံနေရသလိုအသက်အန္တရာယ်ဆိုရင်မကင်မဲနေထိုင်နေရတာလိမ္မာရေးဆိုင်ရာကျူးလွန်ခံရတာစတဲ့အခွင့်ချိုးဖောက်မှုတွေခံစားနေရတာမို့နိုင်ငံရေးအကျဉ်းသားတွေအတွက်နိုင်ငံတကာဘက်ကစစ်ကောင်စီကိုထိရောက်တဲ့ပြည်အားတွေပေးဖို့လိုတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့ဦးတိုက်ထွန်းက VOA ကိုပြောပါတယ်
ဒီလက်ရှိအချိန်တည်းမှာတော့ကျွန်တော်နိုင်ငံရေးအကျဉ်းသားတွေဟာထောင်ပြောင်းတဲ့အချိန်မှာလူမဆန်တဲ့ရိုင်းနှီးမှုတွေကိုခံကြရတာတွေပြီးတော့အလိုလားချင်းချင်းလိမ္မာဆိုင်ရာအဖြစ်ဒါအမျက်ထုတ်ခံရတာပေါ့နော်လိမ္မာချိုးမျက်ထုတ်ခံရတာတွေပြီးတော့မြို့သားတွေကိုမလိမ့်ဖြစ်တာတွေဒါတွေပါကျွန်တော်တို့ခံစားနေကြရပါဘူးလက်ရှိနိုင်ငံသားအနေနဲ့တော့ကျွန်တော်တို့စစ်ကောင်စီပေါ်မှာပေါ့အကြီးအကဲဌာနပေါ်မှာတိရောက်တဲ့အယူဆောင်မှုတွေ၊ပြားပေးမှုတွေမပြုလုပ်နိုင်သေးဘူးလို့တော့ကျွန်တော်တို့မြင်နေပါတယ်နောက်တစ်ခုကနိုင်ငံသားအနေနဲ့လည်းအချင်းဆောင်တွေကိုကူညီဆောင်ရှောက်မှုတွေဒီချက်ပေါ်မှာပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်။လက်ရှိအချင်းဆောင်ထဲမှာနိုင်ငံရေးချင်းသားချင်းတို့နှစ်တောင်းပွဲကျော်လောက်ဟာဖမ်းဆီးခံထားရတယ်။မိသားစုဝင်တွေကဖမ်းဆီးခံထားရတယ်။မိမိတို့ရဲ့မိသားစုဝင်တွေအတွက်ကိုအပြင်မှာပေါ့နော်အထွေထွေချက်တွေရင်ဆိုင်နေရတဲ့ခြားတွေကပို့ဆောင်နေရတာဖြစ်ပါတယ်။ဒါကြောင့်မို့လို့အချင်းဆောင်ထဲမှာရှိတဲ့နိုင်ငံရေးချင်းသားချင်းတွေကိုကူညီဆောင်ရှောက်မှုတွေပေးနိုင်ရေးပေါ့နော်နိုင်ငံတကာကလှုပ်ဆောင်နေတယ်ဆိုကျွန်တော်တို့အနေနဲ့တော့တောင်းနဲ့တောင်းဆိုချင်ပါတယ်။အကြံလည်းပြုချင်ပါတယ်ခင်ဗျာ
။ဒီလိုစစ်ကောင်စီကြောင့်အခုလိုထောင်ကနန်းကျော်တောင်ကနန်းနီးပါးရောက်တဲ့အထိသိဆုံးမှုတွေမြင့်တက်လာတဲ့ပုံမှာနိုင်ငံတကာကမျက်ကွယ်မပြုဖို့နဲ့ထိထိရောက်ရောက်အရေးယူဖို့လိုအပ်တယ်လို့နိုင်ငံရေးအကျဉ်းသားတွေကထောက်ပြပါတယ်။ဆီယနာသိမ်းပြည့်နောက်ပိုင်းမှာပြည်သူတွေဟာပုံသဏ္ဍာန်မျိုးစုံနဲ့နှိမ်ပန်းနှိမ့်ဆက်အသက်ဖြတ်ခံရတဲ့အချိန်ကျူးလွန်သူတွေဟာအရေးယူအပြစ်ပေးမှုကနေကင်းလွတ်နေတဲ့အချိန်ဒီပုံမှာထိရောက်တဲ့အရေးယူမှုတွေရှိစေချင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်ရ VOA ကိုပြောပါတယ်။
လူခွန်ရီကိုစိုးရဆုံးနဲ့အဖေကန်ဆုံးချုပ်ပေါက်တဲ့နေရာအဲသူကနေရာဆုံးပေါ့နော်နေရာဆုံးပေါ့ပြည်ဝတွေကိုအဝေးရောက်ပြီးတော့အဲ air side ကြီးရှိတယ်အဲတော့ဆီတောင်းနေကိုပြီးတော့ရရဆက်ဆက်အဲဒီ front ကြီးတဲ့ဖိနိတ်တွေညှပ်နေနှစ်နှစ်တည်းအဲနောက်တစ်ခုကထောင်ပြီးပြီမှလည်းအဲဒါသူတို့ဘက်ကပြီးတော့ဒါလို့လက်ခုတ်ကြီးကရည်ရွယ်တဲ့ပုံစံမျိုးနဲ့အဲသူတို့ဘက်ကနေပြီးတော့အချမ်းပဲတက်ဖြတ်တာတွေနော်ရုံးထုတ်ဆိုပြီးတော့အဲညညရုံးထုတ်အကျဉ်းလေးရောက်လေးရောက်ကိုပြပြကျူးစားတယ်ဆိုပြစ်တယ်တော်တော်အဆုံးမဲ့ကိုတော်ညာလေအဲ့ဒါပြပြအရင်ချင်းကနေပြီးတော့ခလုတ်ခွင့်ရနေတယ်ပေါ့အဲ့ဒီအတွက်ကြောင့်နိုင်ငံတကာအနေနဲ့ပေါ့ပြပြသားသားအမှန်အရေးယူဖို့တော့အတူကိုအများဆုံးဖားပြီးတော့နော်အပြစ်ပေးအဲ့ဒါအရေးယူဖို့အတွက်ကိုအားလုံးဝိုင်းဝန်းပြီးတော့နော်အဲ့ဒါဆုစီစီညီညီညွတ်နဲ့လောက်ကန်ဆောင်ရွက်ဖို့တော့အဲ့ဒါကျွန်တော်ကတော့တိုက်တွန်းချင်တယ်ဗျတောင်းဆိုချင်တယ်ဗျ
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင် AAPP ထုတ်ပြန်ခြင်းအရ2024ခုနှစ်နိုဝင်ဘာ1ရက်နေ့ကနေနိုဝင်ဘာ29ရက်နေ့အထိနိုဝင်ဘာလ1လထဲမှာတည်ဆုံသူဦးရေဟာအမျိုးသမီး32ဦးနဲ့အမျိုးသား44ဦးစုစုပေါင်း83ဦးရှိပြီးတော့ရခိုင်ပြည်နယ်အတွင်းလူကြောင်တိုက်ခိုက်မှုကြောင့်အများဆုံးတည်ဆုံရတာဖြစ်ပါတယ်။ဆီယနာသိန်းကာလအတွင်းဖမ်းခံရသူပေါင်းဟာ28000နီးပါးရှိပြီးတည်တံချမှတ်ထားခံရသူ180ရှိပါတယ်။အဖမ်းခံရသူတွေရဲ့အမျိုးသမီးပေါင်း6000နီးပါးရှိပြီးတော့ကလေးတငယ်600နီးပါးရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်ချက်စီးရင်တွေဟာမဟုတ်မမှန်ချက်ကားထားတဲ့စီးရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။